ရန်ကုန်မြို့ကကျူရှင်ဆရာတွေကိုဆယ်တန်းအောင်ချက်နေရကောင်းလားဆိုပြီးပညာရေးမှုတွေကခေါ်ယူသတိပေးနေတာဟာမတရားဘူးလို့ပပဲတဲ့မြို့နယ်ကကျူရှင်ဆရာတူကပြောပါတယ
်။ကျွန်တော်တို့ကျူရှင်ဆရာတွေကိုအဲ့ဒီနေရာခေါ်ယူအစည်းအဝေးလုပ်တာပေါ့လေ။တရက်6လပိုင်းကပေါ့လေ။ကလေးကအရင်အကြများတယ်ဆိုပြီးတော့ကျွန်တော်တို့ကျူရှင်တွေကိုအပြင်ဖြေတွေနဲ့အကြများတယ်ဆိုပြီးတော့ခေါ်ဆွေးနေတာပေါ့လေ။အဲ့ဒီမှာကျူရှင်ဆရာတွေနဲ့မတက်ဆိုင်ပါဘူးအမှန်တကယ်တော့လေ။
အခုလိုဆယ်တန်းစာမေးပွဲအကြများလာတဲ့အကြောင်းရင်းအတော်များများရှိပေမဲ့ကျူရှင်ဆရာတွေနဲ့မသက်ဆိုင်ပဲကျောင်းကအစိုးရဆရာဆရာမတွေမှာပဲတာဝန်ရှိတယ်လို့စောစောကကျူရှင်ဆရာကထောက်ပြပါတယ
်။ကလေးတွေရဲ့အားနည်းချက်ကကျောင်းဆရာဆရာမတွေကသူတို့တွေကျူရှင်တွေကြားစားတယ်ဟိုးငငယ်တွေကကျိုးစီရတတ်မှဆံမွေးအောင်ဖို့ပြင်းမယ်မတက်တဲ့ကလေးတွေအားလို့သူတို့မတရားချင်းချောက်ပြီးတော့ကျူရှင်တက်ခိုင်းတယ်အမှမိဘတွေကလည်းကျောင်းရုံပြီးတော့ကျူရှင်ထားကြတယ်အဲ့ကလေးတွေကဆယ်တန်းရောက်တဲ့အခါမှာဖောင်ဒေးရှင်းလုံးဝမကောင်းဘူးခင်ဗျာအကောင့်ရဲ့သူတို့ကိုတင်တဲ့အခါမှာဘလို့မှအွန်လိုင်းပြင်မရှိဘူးခင်ဗ
ျအခြေခံပညာမူလာတန်းအခြေခံပညာအလဲတန်းအတန်းငယ်အဆင့်ဆင့်ကိုတနေ့တစ်တန်းမှန်မှန်အောင်ပြီးအခြေခံပညာအထက်တန်းနောက်ဆုံးအဆင့်ဖြစ်တဲ့ဆယ်တန်းအယောက်မှာဘာအခြေခံမှပါမလာတဲ့အတွက်အခုလိုမရှိနိုင်မကန်နိုင်ဖြစ်ပြီးဆိုမှအာနာပိုင်တွေကပြင်ပကျူရှင်ဆရာတွေကိုအပြစ်ပုံချလာတာဟာမဖြစ်သင့်ဘူးလို့လည်းအဲ့ဒီကျူရှင်ဆရာကထောက်ပြပါတယ
်ကလေးတွေရဲ့အားနည်းချက်ကတောင်းဆက်ဆံမကြီးကသူတို့တွေကျူရှင်တွေကြားစားတယ်ဟိုးငငယ်တွေကကျိုးစီရတတ်မှဆံမွေးအောင်ဖို့ပြင်းမယ်မတက်တဲ့ကလေးတွေအားလို့သူတို့မတရားချင်းချောက်ပြီးတော့ကျူရှင်တက်ခိုင်းတယ်အမှမိဘတွေကလည်းကြောက်ရွံ့ပြီးတော့ကျူရှင်ထားကြတယ်အဲ့ကလေးတွေကဆယ်တန်းရောက်တဲ့အခါမှာဖောင်ဒေးရှင်းလုံးဝမကောင်းဘူးခင်ဗျမကောင်းတဲ့ဆိုရင်သူတို့ကိုတင်တဲ့အခါမှာဘလို့မှအောင်နိုင်ခြင်းမရှိဘူးခင်ဗျအ
ဲ့ဒီနေရာမှာအခြေခံပညာကျောင်းသူကျောင်းသားတွေဘက်မှာလည်းအခြေခံပညာမတက်မြောက်တော့တဲ့အကြောင်းရင်းတွေအတော်များများရှိနေတာတွေ့ရပါတယ်ဒီလိုပညာရေးစနစ်ပြည့်ဝမှုဟာအခြေခံပညာမာတွေမကတော့ပဲတက္ကသိုလ်အဆင့်မြင့်ပညာရေးအထိတွန်းကျင်နေပြီလို့ရန်ကုန်မြို့ကကျောင်းသူလေးတူကလည်းပြောပြပါဗျ။
ညီမောင်ကအခုက3ကျန်းပေါ့သူတို့ကြတယ်အဲ့လိုပဲဆရာမကတောင်းမှတေးချာမတင်တော့စာရင်းပိုင်းညာမြင်မြင်ရေးပြော်လေးဖြတ်လိုက်တယ်ဘောအဲ့ဆိုကလေးကစာမပြီးပေါ့နော်စာမပြီးရတာကတူရှင်ရောက်တော့မှအဆအဆုံးပြန်တင်ပေးရလို့ပြောတယ်အဲ့လိုမျိုးပေါ့အဲ့ဒီစာမွေးကြီးတော့လည်းအများကြီးတဲ့တက်ဆရာမလို့ပေါ့မိဘတွေကလည်းပေါ့နော်ဒါသမီးစာမွေးအမှန်လေးရစီခြင်းနဲ့ဟာကြတော့အောင်မပေးမှဆိုလို့ပေါ့နော်ဒီတက်ချာတချို့ဆိုတရားဝင်ပြောတာရှိရအဲ့တက်ကတော်လေးမှလည်းဖြစ်တယ်အဲ့တက္ကသိုလ်မှာဆိုရှင်အဲ့အတန်းချိန်မှာစာမတင်တော့ဘူးပေါ့နော်အဲ့ကျူရှင်မှာလည်းအကုန်လုံးပေးလိုက်ပြီးကျူရှင်စာကြည့်ရပြီအဲ့လိုမျိုးပေါ့အောင်နေအဲ့လိုမျိုးရှိရရှင
်စောစောကကျူရှင်ဆရာကတော့ကျောင်းသူကျောင်းသားတွေစာမတက်တော့တာဟာကျောင်းဆရာဆရာမတွေမှာပဲတာဝန်ရှိပြီးအပြစ်ပုံချမယ်ဆိုရင်သူတို့ကိုပဲအပြစ်ဖို့တင်တယ်လို့ပြောပါတယ
်အဲသူတို့တွေကအခြေခံကလုံးဝမပါဘူးခင်ဗျမပါတဲ့အတွက်ကြောင့်ဒါမေးတာချက်ဒါဖြေဆိုပြီးတော့မေးခွန်းတွေပေးပြီးတော့ကလေးတွေကိုသူကဖျက်ဆီးရေးလုပ်တဲ့ခင်ဗျကျောင်းဆရာဆရာမတွေကကျူရှင်တွေပေးပြီးတော့လေအဲ့လိုဖြည့်စည်ရလောက်တဲ့ခါမှာကလေးတွေကိုကျွန်တော်တို့ကဆယ်တန်းရောက်တဲ့ခါမှာအစာအဆုံးကြည့်ရတယ်လေစာရီးရ။ဒါကြောင့်မို့ကလေးတွေကလုံးဝမလိုက်နိုင်တော့ဘူး။အင်္ဂလိပ်စာဆိုရင် grammar ပိုင်းကြီးကျွန်တော်တို့တင်တာသူတို့တွေလုံးဝနားမလည်ဘူးခင်ဗျာ။ subject verb object တွေနားမလည်ဘူးပြီးတော့တင်ချာတွေတွတ်တာအစကျွန်တော်ရှိကိုတက်လာတော်တော်ညံ့ချင်းတယ်ခင်ဗျာ။အဲ့ဒီမေးခွန်းပေးပြီးတော့ဆရာဆရာကြီးအလွတ်ချက်ခိုင်းတယ်။အဲ့ဒီစနစ်တွေတင်တော့တာကလေးတွေကျွန်တော်ဆယ်တန်းရောက်တဲ့ခါမှာတော်တော်လေးကျွန်တော်တင်ရဒုက္ခရောက်တယ်။ဒါကြောင့်ကလေးတွေကအကြများကြတာပေါ့လေ။အဲ့တော့ကျွန်တော်တို့ပညာရေးမှုတွေကိုတင်ကြတဲ့အခါမှာပညာရေးမှုတွေကပဲဆရာဆရာမတွေအရေးမယူတာလားအဲအဲ့ဒီနေ့ကတော့သူကပြည်ရှင်ဆရာတွေတော်တော်အပြစ်တင်နေပုံရတယ်ခင်ဗျာအဲ့ဒါတကယ်တော့အကျောင်းဆရာဆရာမတွေကိုသူတို့အရေးယူရမှာ
အကျောင်းဆရာဆရာမတွေအများစုကတော့သူတို့ကိုကျူရှင်မပြစေခြင်းရင်အစိုးရကစာဝတ်နေရေးလုံလောက်အောင်လစာပေးဖို့လိုအပ်တယ်လို့ထောက်ပြပါတယ်ပညာရေးစနစ်ပျက်စီးသွားခြင်းရဲ့အဓိကအချက်ဟာအစိုးရရဲ့တာဝန်မဲမှုကြောင့်ဖြစ်ပြီးကျောင်းဆရာတွေကိုကျူရှင်မပြဖို့အမိန့်ထုတ်ရုံအရေးယူရုံနဲ့ပြဿနာတွေပြေလည်သွားမှာမဟုတ်ပဲပညာရေးစနစ်ကြီးတစ်ခုလုံးကိုရေရှည်ရည်မှန်းချက်ချမှတ်ပြုပြင်သွားမှာဖြစ်တယ်လို့ရန်ကုန်ကကျောင်းဆရာတူကအကြံပြုပါတယ
်။ဆရာကဟိုပညာရေးစနစ်တစ်ခုလုံးပြောရမှာဗျ။အဲ့ဒီဆရာမတွေရဲ့ဟိုကိစ္စတွေမကဘူးပေါ့နော်။တကယ်ကြတော့ကျွန်တော်တို့ဗမာပညာရေးစနစ်တစ်ခုလုံးအခြေခံပညာရေးရောအထက်တန်းပညာရေးရောဒါကြီးကတော့ဖုံးပြန်လုံးမှာဖြစ်မှာ။အလုံးစုံလေခုနလိုစူလယ်နဲ့လည်းနဲ့ဒီကျူရှင်ပြတဲ့ကိစ္စလေးပါလေရှင်းနေလို့ဒါတည်းပြီးမှာမဟုတ်ဘူးဗျာကျွန်တော်မြင်ပေါ့နော်ဆရာဆရာမတွေကဝင်ငွေရောတင်ကြတဲ့စနစ်ရောပညာဝတ်တင်ကြနီးရောကျောင်းတွေပါတယ်ဖွဲ့စည်းပုံရောအစုံလုံးဗျာဒါတပြုံလုံးကြီးခုနပြောတဲ့ကိစ္စတွေနဲ့ဆိုင်နေတာဖြစ်နေတယ်လေအဲကျွန်တော်တို့ကတော့အဲ့လိုချုံပြီးတော့မှပဲပြဿနာတည်းကနေအဲ့လိုကြည့်တဲ့ပုံစံမျိုးကျွန်တော်တို့ကကြည့်တာပေါ့ဗျာလောလောဆယ်ဒီခုနပြောဒီဆရာမတွေကိုဘယ်လိုရေးယူမလဲတော့ကျောင်းသားတွေဘယ်လိုလုပ်မလဲဆိုတော့အဲ့ဒီရှင်းနီးတွေကတော့ဒါတော့တကယ်တည်းရောက်မယ်မှန်ကန်တဲ့ဖြစ်ချင်းလေးလို့တော့ကျွန်တော်တို့ကတော့မယူဆဘူးပေါ့အဲ့ဒီတော့ရှိတာပေါ့
မြန်မာနိုင်ငံရဲ့ဒီကနေ့အခြေခံပညာရေးစနစ်အခြေအနေအကြောင်းတစ်စီတစ်ဆောင်းတင်ပြခဲ့တာပါခင်ဗျာ